ယူကရိန်းနိုင်ငံအရှေ့ပိုင်းကခွဲထွက်ရေးလှူလာသူတွေရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်။ဒီရွေးကောက်ပွဲတွေဟာတရားမဝင်မဲ့ရလဒ်တွေကိုလည်းအတိအမှတ်ပြုမှာမဟုတ်ဘူးလို့ယူကရိန်းအစိုးရနဲ့အနောက်နိုင်ငံတွေကကန့်ကွက်ထားပါတယ်။ခွဲထွက်ရေးသဘုံတွေထိန်းချုပ်ထားတဲ့လူဟန်စ်နဲ့ဒေါ်နီယက်စ်ဒေသနှစ်ခုမှာသမ္မတနဲ့လွှတ်တော်အတွက်ရွေးကောက်ပွဲတွေကိုကျင်းပနေကြတာပါ။အခုကျင်းပနေတဲ့ရွေးကောက်ပွဲတွေဟာယူကရိန်းနိုင်ငံရဲ့ဖွဲ့စည်းပုံနဲ့မကိုက်ညီသလိုခွဲထွက်ရေးသမားတွေနဲ့အစိုးရကြားမှစက်တင်ဘာလ5ရက်နေ့ကရရှိထားတဲ့အပြစ်ကတ်ရက်စဲရေးသဘောတူညီချက်ကိုချိုးဖောက်နေတယ်လို့ဥရောပသမဂ္ဂနဲ့အမေရိကန်တို့ကပြောပြီးတော့ရွေးကောက်ပွဲကိုတရားမဝင်ဘူးလို့ပြောကြားထားပါတယ်။ရုရှားနိုင်ငံကတော့ရွေးကောက်ပွဲရလဒ်တွေကိုအတိအမှတ်ပြုမှာဖြစ်တယ်လို့ဆိုပါတယ်။ EU ခေါင်းဆောင်တွေကတော့ရလဒ်တွေကိုရုရှားကအတိအမှတ်မပြုဘဲတိုက်တွန်းနေကြပါတယ်။ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကယူကရိန်းနိုင်ငံအရှေ့ပိုင်းကိုရုရှားနိုင်ငံထဲမှာပါဝင်ခြင်းနေချိန်မှာပဋိပက္ခတွေအဆုံးသတ်ဖို့အားထုတ်မှုတွေနောက်ထပ်ရှုပ်ထွေးသွားနိုင်တယ်လို့အနောက်နိုင်ငံတွေကတာဝန်ရှိသူတွေကပြောနေကြပါတယ်။ယူကရိန်းနိုင်ငံထဲကနေခွဲထွက်နိုင်ဖို့ယူကရိန်းအရှေ့ပိုင်းမှာအစိုးရနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရဲ့တိုက်ပွဲတွေကြောင့်သေဆုံးသူဟာ4000ကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်။